We had hoped, though, with the election in 2015, the election of the National League for Democracy under Aung San Suu Kyi, that that can signify
a ဒါပေမဲ့ဒါဟာတိုင်းပြည်တစ်ခုလုံးအတွက်ဥဆောင်မှုကိုရွေးချယ်တာမဟုတ်ဘူးစစ်တပ်မှာလုတ်ပိုင်ခွင့်နေအာဏာတွေရှိနေတာပါဒါကြောင့်ဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်မဲ့အတွင်းကူးပြောင်းမှုမဟုတ်ခဲ့ပါဘူးအတိတ်ကကြံခဲ့တဲ့စီးပွားရေးငြိမ်းချမ်းရေးပညာရေးစသဖြင့်ပြဿနာတွေကအများကြီးပါအဓိကစိန်ခေါ်မှုကတော့ငြိမ်းချမ်းရေးဖြစ်ပါတယ်နှစ်ပေါင်း
80ပြည့်ပါတယ်ဒီပြဿနာကိုမြန်မာအစိုးရကမှန်မကန်ကင်တွယ်နေတယ်လို့ထင်ပါလားခင်ဗျာအမ်ဝတ်ဂျစ်စပစီဖစ်ကလီအွန်ဒါရီပေထရီယေးရှင်းယူနိုဒါသေယ်အာစတန်ဒါဘင်လန်နီယာချထားရေးကိုကွက်ပြီးတော့ပြောရမယ်ဆိုရင်တော့လုံခြုံမှုဂုဏ်သိက္ခာရှိမှုနဲ့သူတို့ဆန္ဒအလျောက်ဖြစ်ရမယ်ဆိုတဲ့စံတမ်းမှတ်ချက်တွေရှိပါတယ်တခုတည်ကြတာကတော့ရိုဟင်ဂျာတွေနဲ့ဆွေးနွေးညှိနှိုင်းမှုမရှိ
ြန်လဲလက်ခံရမယ်ဆိုတဲ့နိုင်ငံတကာဖိအားကိုမြန်မာအစိုးရကကောက်ပြီးပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့လုပ်နေတာတွေ့ရပါတယ်ဒါပေမဲ့ဖြစ်စဉ်ကတိတ်ပြီးတော့အရေးကြီးပါတယ်ဒီလူတွေဟာကြောက်ရွံ့ထိတ်လန့်နေတဲ့အခြေအနေတွေကြောင့်ထွက်ပြေးသွားရတာပါသူတို့ရဲ့မိသားစုတွေမဒိန်းကျင်ခံရတယ်အသက်ခံရတယ်စသဖြင့်မိကုန်းထုတ်เสียကိစ္စတွေကအများကြီးပါ
ဒီကြမ်းဖက်မှုတွေဘယ်သူတွေကလုပ်ခဲ့တယ်လဲစစ်တပ်လားဒေသခံလက်နက်ကိုင်တွေလားအစိုးရအမင်းရဲ့လုပ်ခဲ့တာလားဆိုတာလည်းပြောပါဦးခင်ဗျ
ာ It's hard to be precise because we can't get access and that's one of the issues
အတိအကျပြောဖို့ကခက်ပါတယ်အဲ့ဒီနေရာကိုကျွန်တော်တို့တွားရောက်ခွင့်မရှိပါဘူးဘယ်လိုက်မှုမရှိတဲ့အကဲခတ်လေးလာသူတွေနဲ့အတီမပြုတ်နိုင်ကြပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုမေးမြန်းချက်တွေဂျိုရုကနေရိုက်ထားတဲ့ဓာတ်ပုံတွေပဲရှိပါတယ်တဘောကဒီလိုပါဟိုးဆော့ပိုင်းတော့ကရိုဟင်ဂျာဆိုတဲ့နာမည်နဲ့နေချောင်းဆောင်စခန်းနေစတိုက်တဲ့အတွက်စစ်တပ်ကလက်တုံပြန်တဲ့သဘောပါတိုက်ခတ်တဲ့သူတွေကိုလိုက်ရှင်းပိုးပို့ပြီးတော့ပြင်းထန်လာတဲ့သဘောပါဖြစ်ခဲ့တာတွေကတော့တန်တရားရှိစရာမလိုပါဘူးဒါပေမဲ့အခုလောလောဆယ်မှာကျွန်တော်အဓိကပြောချင်တာကဒီရိုဟင်ညာတွေပဲဖြစ်ပါတယ်ဘာဖြစ်တယ်ညာဖြစ်တယ်ဆွဆွဲပြောဆိုရင်းနဲ့ဒီလူတွေထိုးကြွေးခံရမယ့်အစားသူတို့ကာလအတန်ကြာဆုံးရှုံးနေကြရတဲ့ဂုံတိတ်ခါရှိတဲ့ဘဝရရှိစေပဲဖြစ်ပါတယ
်ခင်ဗျရခိုင်ကိုရဘူးပါလားရခိုင်ဒေသအကြောင်းလည်းပြောပါအောင်ခင်ဗျစိတ်ဆင်းရဲတဲ့ဒေသလို့ကြားပါတယ်Do we have Belo Chinimu Yang Tripi Laz or Jajimare?
Yes, many times. Well, the different parts of life there.
Jimon Yaza Yapuare, Edimara, Boa Muso Mabe, Ledamari Shizlo, Napan, the Rishi Javare, Emitan Lapare Niava, Bingla Pinle or Kayudan de Shabave, Kidwa Lunga, Pumpio Dote Lame, Lala, Tapido Kamare, Saikinigale, the Mio de Kobave, Jacaine, Rohingya, Ticha, Javari Shidlu, Apian Lankuru Sassan, Nijarava, Yeni, Yenin Chenna, Nitan Gajarava.ရိုဟင်ညာတွေကများသောအားဖြင့်လေယာဉ်လုပ်ငန်းနဲ့ဈေးတဲ့အဖြစ်လုပ်ကင်ကြပါတယ်။ဆိုတော့စီးပွားရေးအရရခိုင်နေနဲ့ရောထွေးပေါင်းစပ်နေတာပါ။ဒီလိုအခြေအနေတွေဟာအကြမ်းဖက်မှုတွေကြောင့်ပြိုပြက်သွားခဲ့ရပါတယ်။ရခိုင်များပြားကလည်းရိုဟင်ညာတွေမရှိတော့လို့အသက်မွေးဝမ်းကြောင်းဆုံးရှုံးကြရပါတယ်
။ဆိုတော့အကြမ်းဖက်မှုဖြစ်ရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောမလဲခင်ဗျာ။သမိုင်းကြောင်းနောက်ခံကြောင်းလားဘာကြောင့်စဖြစ်ရပါလဲ။
It's very deeply ingrained. It's very tough to I mean each side has its narrative about why
they've been ဆိုင်ပါလေ။နှစ်ဖက်စလုံးမှာကြမ်းတစ်ဖက်ကအပြစ်တင်တဲ့ဇာတ်ကြောင်းကိုစီရှိကြပါတယ်။ရခိုင်နေဆိုရင်တိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါတယ်။သူတို့ဟာလူများစုဗမာတွေကိုမကျေနပ်ကြပါဘူး။တခြားတိုင်းရင်းသားအများစုဟာလည်းဒီလိုပါပဲ။ကိုယ်ပိုင်အုပ်ချုပ်ခွင့်လေးစားခံရမှုနဲ့ယဉ်ကျေးမှုထိန်းသိမ်းခွင့်ရရှိရေးတို့အတွက်နှစ်ပေါင်းများစွာတိုက်ခိုက်လာခဲ့ကြပါတယ်။ဆိုတော့ရခိုင်တွေကဒီပြဿနာကိုဗမာတွေဖန်တီးပေးတယ်။ရိုဟင်ညာတွေကိုအတင်းလက်ခံခိုင်းတယ်။ရိုဟင်ညာတွေဟာနိုင်ငံသားတွေမဟုတ်လို့ဘဲမှတောင်းရင်မရှိပါဘူး။ဒီလိုနဲ့ရခိုင်နေအတွက်ပြဿနာဖြစ်အောင်လှုပ်ထားတယ်လို့မှတ်ယူကြပါတယ်။ဒါကြောင့်သူတို့ဟာဗမာတွေကိုမကျေနပ်ကြပါဘူး။ရိုဟင်ညာတွေကိုမကျေနပ်ကြပါဘူး။ရိုဟင်ညာတွေကိုပဲဂရုစိုက်ရမလားဆိုပြီးတော့ပြည်ပနိုင်ငံအဖွဲ့အစည်းတွေကိုလည်းမကျေနပ်ကြပါဘူး။တစ်ချိန်တည်းမှာပဲရခိုင်တွေဟာလည်းတစ်မျိုးလုံးဒုက္ခရောက်နေကြပါတယ်။ရိုဟင်ညာတွေကြတော့ရခိုင်တွေကသူတို့ကိုဒုတိယဒဏ်စာလို့ဆက်ဆံနေဆိုပြီးတော့ခံစားကြပါတယ်။သူတို့ကိုသူတို့မတရားခိုးဝင်လာသူတွေလို့မယူဆကြပါဘူး။ရခိုင်တွေကတော့အဲ့ဒီလိုယူဆထားကြပါတယ်။ဆိုတော့ဒါဟာတိတ်ကိုနှဆိုင်တဲ့ဝီရောတွေပါပြီးတော့ဒုတိယကမ္ဘာစစ်တုန်းကဆိုတစ်ဖက်ကဂျပန်နဲ့ပေါင်းတယ်ကြံတစ်ဖက်ကအင်္ဂလိပ်နဲ့ပေါင်းတယ်ဘာသာရေးရလဲမွတ်စလင်နဲ့ဗုဒ္ဓဘာသာပြဿနာပြီးတော့မွတ်စလင်တွေကတတိချာချာနေတော့ဒေသတွေမှာအစ္စလမ်ယူဝါဒီကြီးထွားလာခြင်းဒီလူတွေဟာအကြမ်းဖက်သမားတွေဖြစ်လာနိုင်တယ်လို့တွက်ကြပါတယ်ဒီအချိန်မှာသူတို့ဗုဒ္ဓဘာသာအစင်လာကိုထိမ့်သိမ့်ရမှာဖြစ်တယ်လို့ယူဆကြပါတယ်ဒီလိုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန် ကြောက်ရွံ့နေကြတာလည်းဖြစ်ပါတယ
်ဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းရေးတဖြည်းဖြည်းအချိန်ရလာပြီးစစ်တပ်အရေးပါတဲ့အစိုးရကတဖြည်းဖြည်းလွတ်ကျွတ်လာပြီးဆိုရင်ဒီပြဿနာမှိမ့်မိန်သွားမယ်လို့ထင်ပါလားခင်ဗျာ
It's interesting you ask that. I think it strangely is an irony there.
ခင်ဗျာဒီမိကုံမိတာဝမ်းတာပါတယ်ထူးဆန်းအဟောစရာကောင်းတာကတော့ဒီအချိန်မှာဒီမိုကရေစီနဲ့အလုံးမဖြစ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ်ဒီမိုကရေစီကြောင့်အချိန်ဆိုးတာတော့လုံးဝမဟုတ်ပါဘူးမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးအတွက်ကျွန်တော်တို့အားပေးကြရမှာပါဒါပေမဲ့2015ရွေးကောက်ပွဲတုန်းကဒီရိုဟင်ဂျာတွေအတွက်ကိုစားပြုခဲ့တာမှမရှိပါဘူးဒါကိုသွားလို့ရင်နိုင်ငံရေးရတေချောင်းကြံစီတာပဲဖြစ်ပါတယ်တချို့ကဒါကိုတိုင်းပြည်အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ယူဆထားကြတာပါဆိုတော့ရွေးကောက်ပွဲနီးလာလေအစိုးရအနေနဲ့ပြဿနာကိုကင်တွယ်ရခက်လီလီဖြစ်တာပါပဲသူတို့ကထိထိရောက်ရောက်ကင်တွယ်ခြင်းတိတန်အောင်ပေါ့ဗျာမြန်မာလူထု60ရာခိုင်နှုန်းကရိုဟင်ဂျာတွေဟာသူတို့နိုင်ငံကတိုင်းရင်းသားတွေမဟုတ်ဘူးလို့မြင်နေကြတာပါတခါစစ်တပ်ကလည်းအာဏာကြီးနေတော့တိုင်းပြည်ကိုကာကွယ်ဖို့အတွက်ဆိုရင်သူတို့ကြိုက်တာသူတို့လုပ်နိုင်ပါတယ်လူထုကလည်းထောက်ခံမှာပါရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့စစ်တပ်ဟာလူထုရဲ့ထောက်ခံမှုကိုမကြုံစဖူးကြီးကြီးမားမားရရှိနေတာပါဒေါအောင်ဆန်းစုကြည်အနေနဲ့ဒီအခြေအနေကိုမေ့ပျောက်ထားလို့မဖြစ်နိုင်ပါဘူးဒါဟာဗုဒ္ဓဘာသာတိုင်းပြည်ရဲ့ဂုံတိတ်ခါလုံုံရေးကိုကာကွယ်တဲ့ကိစ္စပါ။သူဟာတိုင်းပြည်ကိုအကျဉ်းတိတ်ခါအရခေါင်းဆောင်နေရသူပါ။လူခွင့်ရှုတော့ငါကြည့်ရင်တော့ဘဝင်ကြစရာမဟုတ်ပါဘူး။ဒါပေမဲ့အခြေအနေဘလောက်ပြုတ်ထွေးနေတယ်ဘလောက်ခက်ခဲနေတယ်ဆိုတာကျွန်တော်တို့နားလည်ရမှာဖြစ်ပါတယ်။စာနာမှုအထောက်ပံ့နဲ့ကူညီပေးမဲ့ကိစ္စတွေလွယ်ကူပေမဲ့ကြေကြေပြန့်ပြန့်အဖြေရှာဖို့ဟာတိတ်ပြီးတော့ခက်ခဲပါတယ်။
ဟုတ်ကဲ့တကယ်တော့ကမ္ဘာထွတ်မှာလည်းလူတွေအတွက်အရေးကြီးဆုံးကလုံခြုံမှုနဲ့အခြေခံစာဝန်နေရေးကိစ္စပဲဖြစ်ပါတယ်။ဒီမိုကရေစီဆိုတာကအခုခါမှာဇင်ငံပစ္စည်းတစ်ခုလိုဖြစ်လာနေတာပါကမ္ဘာပေါ်မှာဆိုတော့မြန်မာနိုင်ငံသားအများစုကတော့ဒီမိုကရေစီကိုလူကျင်ရတယ်ထင်ပါသလား
Yes I think they do I think they absolutely do they expect I think that we've seen this in other places
ဟုတ်ကဲ့သူတို့လူကျင်ရတယ်လို့ထင်ပါတယ်လုံးဝသိကြပါတယ်လွန်ခဲ့တဲ့25နှစ်လောက်ကလည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးတော့နိုင်ငံအများအပြားဒီမိုကရေစီလှိုင်းတဘိုးတွေမြင့်တက်လာခဲ့ပါတယ်တခါတခါလူတွေကဒီမိုကရေစီအပေါ်မှာမျှော်လင့်ချက်ထားတာတိတ်ပြီးတော့မြန်မာလို့နဲ့လို့ထင်ပါတယ်ဒီမိုကရေစီရရင်ပဲအမေရိကန်လိုဂျပန်လိုအာဏာကြီးထွားလာမယ်ချမ်းသာလာတော့မယ်လို့ထင်တတ်ကြပါတယ်ဒီလိုဖြစ်လာနိုင်စရာမရှိတဲ့အခြေအနေတွေလည်းရှိတတ်ပါတယ်တခါဒီမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူတွေဟာနှစ်ပေါင်း90စကားပြောခွင့်ပိတ်ပင်ခံခဲ့ရပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရအောင်ကျွန်တော်တို့ကအားပေးကူညီခဲ့ပါတယ်သူတို့လွတ်လွတ်လပ်လပ်ပြောလာတော့သူတို့ပြောတာတွေကိုကျွန်တော်တို့ကမကြိုက်ပါဘူးကျွန်တော်တို့က Civil Liberty ပြည်သူလွတ်လပ်ခွင့်ကိုပြောစေချင်ပါတယ်သူတို့ကသူတို့ပြောချင်တာကိုပြောပါတယ်ဒါကိုဘလို့ကန်တွေ့ရမှာလဲလွတ်လပ်စွာပြောဆိုခွင့်နဲ့လူတန်းကိုကာဝေးရမယ်ဆိုတဲ့တာဝန်ကိုဘလို့ထည့်ညိရမလဲ
ဟုတ်ကဲ့သူတို့ပြောတာကိုကျွန်တော်တို့မကြိုက်ဘူးလို့ဆိုတဲ့နေရာမှာဘသူ့ကိုပြောတာလဲခင်ဗျာအခုလော်သိမ့်နာမည်ကြီးနဲ့ဥပီရသူကိုပြောတာပါလား
No not just him it's but he represents certainly that
မဟုတ်ပါဘူးသူတယောက်တည်းမဟုတ်ပါဘူးသူကအဲ့ဒီသဘောထားရှိသူတွေကိုကိုးစားပြုတယ်ဆိုတာကတော့မှန်ပါတယ်လူတွေကဒီရိုဟင်ညာဆိုသူတွေဟာဥပဒေမဲ့ခိုးဝင်လာသူတွေမွတ်စလင်တွေဟာအန္တရာယ်တရဖြစ်စေတဲ့စသဖြင့်ပြောဆိုနေကြတာပါ။တနည်းအားဖြင့်ပြောရရင် racism လူမျိုးခွဲခြားရေးဝါဒဖြစ်ပါတယ်။ဒါဟာလည်းလူမှုအဖွဲ့အစည်းတိုင်းမှာတွေ့ရပါတယ်။လူတိုင်းမှာလည်းဒီလိုပဲရှိတတ်တာပါပဲ။ဒါကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကအရေးကြီးပါတယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း90ကျော်နေခဲ့ရလေတော့ဒီကိစ္စကိုလုံးဝပစ်ပယ်ထားခဲ့တာပါ။အခုတော့ဆယ်စုနှစ်ပေါင်းများစွာအေးခဲထားခဲ့တဲ့ပြဿနာအခုကြုံတွေ့နေရပါပြီ။
ခင်ဗျားနဲ့ကတ်ကမ်ဘယ်တို့ဟာအိုဘားမားအစိုးရလက်ထက်တုန်းကမြန်မာနိုင်ငံမူဝါဒချမှတ်တဲ့နေရာမှာအကောင့်ထဲဖော်တဲ့နေရာမှာအင်မတန်တက်တက်ကြွကြွပါဝင်ကြပါတယ်မြန်မာနိုင်ငံနဲ့ကျူဘားနိုင်ငံတို့ဟာသူ့လက်ထက်ကနိုင်ငံခြားဆက်ဆိုင်မှာအအောင်မြင်ဆုံးနိုင်ငံတွေလို့လည်းယူဆကြရတာပါအခုပြန်ပြောင်းကြည့်မယ်ဆိုရင်ခင်ဗျားရဲ့ထိတွေ့ဆက်ဆံမှုတွေဟာသိပ်ပြီးစောခဲ့တယ်လို့များသုံးသပ်မိပါသလား
And those questions do come up all the time and
sure.
I certainly and even folks from my embassy and people I work
ဒီမေးခွန်းဟာတစ်ချိန်လုံးအမေးခံခဲ့ရတဲ့မေးခွန်းမှာကျွန်တော်နဲ့လုပ်ဖို့ကံပက်တွေကြားမကြာခဏပြောပြပါတယ်ရခိုင်နဲ့ပတ်သက်ပြီးတော့ငါတို့ဒီထက်ပိုပြီးတော့လုံနိုင်ခဲ့တာရှိသလားလို့ကျွန်တော်အခုမြန်မာဒေ့ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်အတွေ့အကြုံစာအုပ်တုပ်ရေးဖို့လုပ်နေပါတယ် George Orwell ရဲ့ Burmese Days လို့ပေါ့ဗျာအားလုံးကိုခြုံကြည့်ရင်နောင်တရတာမရှိခဲ့ပါဘူးကျွန်တော်တာဝန်ယူခဲ့တုန်းကရခိုင်ရေးရိုဟင်ညာရေးဟာအမဲဆက်တစ်စက်ဖြစ်ခဲ့တယ်လို့အမည်ပြောပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မူဝါဒတွေလှုပ်ဆောင်ချက်တွေတိတ်လက်တွေ့ကြတယ်လို့ထင်ပါတယ်ကျွန်တော်တို့တာဝန်ဟာမြန်မာနိုင်ငံကိုကယ်တင်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံအောင်မြင်မှုရဖို့အတွက်လည်းကျွန်တော်တို့တာဝန်ယူထားတာမဟုတ်ပါဘူးမြန်မာပြည်သူတွေရဲ့တာဝန်သာဖြစ်ပါတယ်သူတို့ဖာသူတို့တိုက်ပွဲဝင်ရုန်းကန်ကြတာကိုပဲကျွန်တော်တို့ကကူညီတာပါ ဒီအတွက်ကျွန်တော်တိတ်ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်ဟာနေပြည်တော်နဲ့ကျွန်တော်နေတဲ့ရန်ကုန်ကလွှဲရင်ရခိုင်မှာအများဆုံးနေခဲ့ပါတယ်ကျွန်တော်သူတို့ကိုတတိပေးခဲ့ပါတယ်အချိန်ကာလဟာမင်းတို့ဘက်မှာမရှိဘူးမင်းတို့လည်းအကျိုးရှိမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်တကယ်လဲသူတို့အတွက်အကျိုးမရှိပါဘူးအခုဖြစ်တဲ့ကိစ္စမှာရခိုင်ဘက်ကမနိုင်ပါဘူးမြန်မာပြည်သူတွေမနိုင်ပါဘူးအရှုံးနိုင်ပြန်ပြောရင်ဒီကိစ္စမှာဘယ်သူမှမနိုင်ပါဘူးမြန်မာနိုင်ငံဟာအထီးကျန်ပြစ်ပယ်ခံရတယ်သူတို့ရဲ့ဂုံတရင်ရိုက်ချိုးခံလိုက်ရတယ်ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးနေတရုတ်စီကပဲလာတော့တယ်တရုတ်ကိုကြိုက်မကြိုက်တော့ကျွန်တော်မသေးကြပါဘူးရခိုင်နေရာလဲလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုလေးစားခံရမှုတွေဆုံးရှုံးခဲ့တဲ့အပြင်လုံခြုံရေးစိတ်မချနိုင်တဲ့အခြေအနေကိုလည်းရောက်လာခဲ့ပါတယ်